နိုင်ငံတော်လက်မှတ်ပုဂ္ဂိုလ်တော်ဆန်းစုကြည်နေတဲ့အင်္ဂါနေ့မှာနှိမ်ခွန်းပြောတဲ့အခါဒဂါဒီဒဂါဆစ်စင်ရေးကိုရပ်ပစ်ဖို့နောက်ဆုံးအခွင့်အရေးတစ်ခုရှိနေတယ်လို့ကုလသမဂ္ဂတင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်။ BBC သတင်းဌာနရဲ့ Hard Talk အစီအစဉ်နဲ့ပြည်သူဝင်များကတင်မစ္စတာဂူဒရက်စ်ကအဲ့လိုပြောသွားတာပါ။ဒေါက်ဆန်းစုကြည်အနေနဲ့အခြေအနေကိုအခုချိန်မှမပြောင်းဘူးဆိုရင်ဒေဒုကဟာတကယ်ကိုစိုးရွားလာမှာဖြစ်ပြီးအနာဂတ်မှာဘယ်လိုပြောင်းပြစ်နိုင်လဲဆိုတာသူမမြင်ဘူးလို့အတွင်းမှုချုပ်ကပြောပါတယ်။သူတို့ကအဖြစ်လူရင်းသားတွေကိုသူတို့အိမ်နေစီပြန်ဖို့ခွင့်ပြုတယ်လို့သူကထပ်ပြောပါတယ်။မြန်မာပြည်ကတိုင်းပြည်မှာအပေါ်စီးရထားလို့မယ်ဆိုတာရှင်းနေပြီးရခိုင်ပြည်နယ်မှာလက်ရှိလုပ်နေတဲ့အတိုင်းဆက်လုပ်ဖို့ပြင်ပပေးနေတယ်လို့လည်းဆိုပါတယ်။ဒေါက်တာလေးမွန်ကြီးချုပ်ရှိတ်ခေါ်စင်နာကကုလသမဂ္ဂထူထောင်ညီလာခံမှမိန့်ခွန်းပြောတဲ့အခါရိုဟင်ဂျာရုပ်ကိုထည့်သွင်းပြောဆိုမယ်လို့လည်းဝန်ကြီးချုပ်ရဲ့ပြောခွင့်ရနာဇူးအစ္စလမ်ကပြောပါတယ်။ရခိုင်ပြည်နယ်မှာအကြမ်းဖက်လုပ်ရတွေချက်ချင်းချက်ဆိုင်ဖို့ပြောဆိုမှဖြစ်တယ်လို့ရခိုင်ပြည်နယ်ကိုအချက်လက်စာပေါ်ရေးဖွဲ့တစ်ခုစေလွှတ်ဖို့ကုလသမဂ္ဂဒေါက်မှုချုပ်ကိုတောင်းဆိုမယ်လို့လည်းပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအားလုံးကိုမြန်မာနိုင်ငံကိုပြန်ခေါ်ဖို့မြန်မာနိုင်ငံကိုပြင်ပပေးရေးနိုင်ငံကတိုင်းဝန်နဲ့ကုလသမဂ္ဂကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတောင်းဆိုမယ်လို့လည်းပြောခွင့်ရတာပြောပါတယ်။ကနေဒါနိုင်ငံအနေနဲ့လည်းကုလသမဂ္ဂထူထောင်ညီလာခံမှာရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးအလေးထားပြောဆိုတော်မူရှိတယ်လို့ကနေဒါနိုင်ငံသားရဲ့ဝန်ကြီးခရစ်စတီယန်ဖရီလန်ကလည်းစနေနေ့ကတိုရွန်တိုမြို့မှာလုပ်တဲ့ဆန္ဒပြပွဲတစ်ခုတွင်ပြောသွားပါတယ်။သူရောဝန်ကြီးချုပ်ဂျက်စတင်ထရူဒိုရောရိုဟင်ဂျာရေးကိုအလေးထားပြောဆိုမယ်လို့ပြောသွားပေမဲ့ဘယ်လိုအရေးယူလို့ဆောင်မလဲဆိုတဲ့အတိအကျတစ်ခုခုကိုတော့ဝန်ကြီးဖရီလန်ကပြောမသွားပါဘူး။